မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မှုတွေတိုးလာတာနဲ့အမျှတစ်ဖက်မှာနေစဉ်စားဝတ်နေရေးအတွက်လှုပ်ရှားယုံကန်နေရတဲ့ကြားကပဲကိုဗစ်ကာကွယ်ရေးဆိုင်ရာလိုင်းနာဆောင်ရွက်မှုပိုးရော့သူတွေကြောင့်ရခိုင်ပြည်နယ်မုံပြည်နယ်နဲ့မန္တလေးတိုင်းကဒေသခံတွေကြားစိုးရိမ်မှုတိုးလာတဲ့အကြောင်းကိုတင်ပြချင်ပါတယ်ကျွန်တော်ညံဝင်းအောင်ပါခင်ဗျာဂျမိုင်းနာအကစားရေးဝန်ကြီးဌာနရဲ့တောက်ကြာနေည8:00သတင်းထုတ်ပြန်ချက်အရရန်ကုန်မန္တလေးနဲ့မော်လမြိုင်မြို့တွေကဓာတ်ခွဲနမူနာ2500နီးပါးကိုစစ်ဆေးခဲ့ရမှာကိုဗစ်ပိုးတွေ့ရှိသူလူနာသစ် 159 ဦးတိုးလာပါတယ်။ပြည်တွင်းကအချင်းချင်းကူးစက်မှုတွေခံမှန်းများစားတွေ့လာရတဲ့ရခိုင်ပြည်နယ်မှာတော့စစ်တွေနဲ့ကြောက်ဖြူဟာကူးစက်မှုမြင့်မားနေစေဖြစ်ပြီးလူတချို့ရဲ့ကိုဗစ်ဆန်ရလိုက်နာရမယ့်စီကံပေါ်ရောက်မှုကြောင့်စိုးရိမ်စရာအခြေအနေတွေရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနယ်စုများအစည်းအရုံးအတွင်းရင်မူစစ်တွေမျိုးကံကိုစိုးစောထွန်းကပြောပါတယ
်။လူလူတွေမှာတော့ဒီပိုးကူးစက်မှုတွေရောကြမတော်တဲ့အပေါ်မှာသွင်းစီတဲ့ကတော့ရှိနေတုံးပါပဲအဲ့တော့လော်ဒောင်းချတဲ့အနေအထားတင်းဝင်းလို့တဲ့အနေအထားတွေကကြတော့တဖြည်းဖြည်းနဲ့အနေငယ်နေလာပြီးတော့မှလူတွေတော့လာမုန်းကားတဲ့တဖြည်းဖြည်းပုံများလာပါလေဗျအဲတစ်ဖက်မှာလည်းပဲအခြေခံလူရင်းသားတွေမှာမလွတ်တာမချောင်တာပေါ့လေသူတို့မှအပြင်ကိုထွဲပြီးတော့မှလုံးလာတဲ့အခြေအနေမှာရှိပါတယ်အခုဆိုလဲမှာလူတွေပို့ပြီးတော့များလာနေပြီပြီးလို့ရှိရင်ဒီမတ်စတဲ့ဟာတလေတဖြည်းဖြည်းနဲ့နေလာတာတွေ့ရတယ်ဗျစီကင်းနေရွေးရည်လို့ပြောလို့ရပါလေဗျအချို့ကလည်းပဲပေါ်တိပေါ်စားနေလာကြတဲ့သူတွေလည်းတွေးနေရပါလေဗ
ျမန္တလေးတိုင်းဟာကိုဗစ်ကာလအစောပိုင်းမှာတုန်းကတင်းကျပ်စွာကင်တွေခဲ့ပြီးကန့်သက်တားဆီးမှုတွေဖြေလျှော့ပြီးနောက်ပိုင်းပြီးခဲ့တဲ့ရက်ပိုင်းကစလို့ကူးစက်မှုတကြော့ပြန်တစားစားတိုးလာတဲ့အတွက်ကူးစက်မှုအရမ်းများတဲ့ရခိုင်ပြည်နယ်ရန်ကုန်တိုင်းနဲ့မန္တလေးအကြားအသွားလာမြို့ဝင်ထွက်လမ်းကြောင်းတွေကိုပြန်လည်ကျက်မှတ်လာတယ်လို့မန္တလေးတိုင်းအောင်မြေသာဆန်မြို့နယ်ကကျောင်းစီယာဦးညွန့်တွင်ကပြောပါတယ်
ရန်ကုန်ကလေမားလေးဝင်တဲ့ကားလေးပါလေကအဝင်မခံတော့ဘူးအထွက်လည်းမရှိဘူးပေါ့နော်ရခိုင်မကဝင်လည်းအဝင်မခံတော့ဘူးကဒီနေ့ကသာပြီးတော့လိုင်းကားလေးတော့မပြေးကြတော့ဘူးပေါ့နော်နယ်ထွက်တဲ့ကားလေးလေအထွက်ရဘူးဆိုပြီးတော့ကျွန်တော်တို့ကားကြီးကွင်းလေးပါအကုန်လုံးပိတ်ထားကားကြီးကွင်း၅ကွင်းရှိရတယ်ပိတ်ထားတယ်ဗျအဲခုကုန်ငါးကြီးတွေကတော့ဝင်ဝင်ပေးမယ်ဆိုကြားတယ်ဝင်ဝင်ပေးတဲ့နေရာမှာတဲ့ပါလာတဲ့ဒရိုက်ဘာဆင်းပြီးတော့မားလေးမျိုးကန်ကတောက်မောင်းမယ်လိုအပ်တဲ့နေရာကိုချပေးမယ်။နောက်ကားယူအဲ့နေရာပြန်ပို့ပေးမယ်ပေါ့နော်။ကိုယ်စီစဉ်းစားမှုရှိတဲ့အခါကျတော့စာသေးစီစေးမတက်တာပေါ့နော်
။မန္တလေးတိုင်းအစိုးရရဲ့ဂျာသာပတိနေတရားဝင်ထုတ်ပြန်ကြရာမြန်မာနိုင်ငံတွင်နေအိမ်မှာပဲနေရေး stay at home အစီအစဉ်သတ်မှတ်ခံနိုင်ရတဲ့မြို့နယ်ကလာရောက်သူတွေအဲ့ဒီမြို့နယ်တွေကိုတွားရောက်ပြီးမန္တလေးကိုပြန်ဝင်လာသူတွေဟာဒေသအာဏာပိုင်တွေကစီစစ်ပြီးမှသာမြို့ထဲပြန်ဝင်ခွင့်ပေးမှာဖြစ်တယ်လို့အမိန့်ထုတ်ထားပါတယ်။လိုအပ်ရင် quarantine 14ရက်နဲ့နေအိမ်မှာသီးခြား9ရက်နေရမယ်လို့ပြဋ္ဌာန်းထားပါတယ်။မွန်ပြည်နယ်မှာတော့ covid ကြောင့်တဦးသေဆုံးခဲ့ပြီးကူးစက်ခံရသူ40နီးပါးရှိလာတဲ့အထက်အများစုကမော်လမြိုင်မြို့ကဖြစ်ပါတယ်။ covid ကူးစက်မှုတိုးလာတဲ့အတွက်လူတွေကြားစိုးရိမ်စိတ်များလာတယ်လို့မော်လမြိုင်မြို့သူဒေါ်မင်းမီလက်ကရှင်းပြပါတယ်
။စိုးရိမ်မှုအနေထားကရှေ့ကဆိုလို့ရှိရင်တော့20ခန်းလောက်ပဲရှိမယ်အခုတော့50ခန်းလောက်ရှိလာပြီပေါ့နော်။နည်းနည်းလူများလာတယ်ဆိုတော့လေအော်စီးပွားရေးတော့လည်းနည်းနည်းတော်ဟောက်လာကြတာပေါ့နော်စီးရီးပိုင်းမထွက်ရဘူးဆိုတော့ဒီနေ့ကတော့ယထာကစပြီးမပြေတော့ဘူးလို့တော့ပြောတာပေါ့နော်ကားဝင်းတွေကတော့နည်းနည်းလူကတော့ချောင်းနေတော့မယ်ပေါ့နော်ဟိုအဝေးပြေးကားတွေပေါ့နော် express တွေကအရေးအတွက်နေသွားတာပေါ့မော်လမြိုင်မှာရခိုင်ကပြန်လာတော့နေတယ်အဲဒီရန်ကုန်လာတဲ့လူနာတွေကြောက်ပဲဒီမှာကူးစက်တာရှိနေသေးတယ်ပေါ့
အခုလိုကိုဗစ်ကူးစက်သူများပြားလာတာကြောင့်ရန်ကုန်တိုင်းအတွင်းမှာဖောင်ကြီးနဲ့မြန်မာနိုင်ငံဘောလုံးအကယ်ဒမီအကြောင်းတက္ကသိုလ်များဆေးရုံတွေမှာယာယီလူနာဆောင်တွေတိုးချဲ့သွားဖို့ကိုဗစ်ရောဂါလက္ခဏာသန်သရာရှိလူနာတွေကိုရိုးမအင်အားတွေမှာယာယီထားရှိသွားဖို့နဲ့ကိုဗစ်လူနာတွေကုသပေးနေတဲ့ဆေးပညာရှင်တွေနဲ့ကျန်းမာရေးဝန်ထမ်းတွေတည်ထောင်နေထိုင်နိုင်ဖို့နေရာတွေကိုကျန်းမာရေးဝန်ကြီးဌာနကစီစဉ်နေကြောင်းသိရပါပါတယ်ခင်ဗျာ။